ချင်းပြည်နယ်ပလက်ဝါမြို့နယ်အတွင်းမှာတိုက်ပွဲတွေကြောင့်စားနပ်ရိက္ခာပြန့်နှံ့နေပြီးဒီရခိုင်ပြည်နယ်မြောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်ကြေးရွာတချို့ကဒေသခံတွေအိုးအိမ်စွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဒီကြောင့်ပြည်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
ရှင်းပြင်းနေပလောဝမြို့နယ်တွင်မှာဆူရတက်နဲ့အေဖွေတို့တိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်စစ်နှက်ရဲခါပြလက်မှုတွေနဲ့ကြုံတွေ့နေရတယ်လို့ရှင်းပြင်းနေဆူရဖွေပြောခွင့်ရစေဝင်သားရေးဝန်ကြီးဦးစိုးထက်ကပြောပါတယ
်။ဟိုမှာပတ်သွားရေးလာရေးဆိုတော့လုံးဝဟိုရှင်းရှင်းလင်းလင်းသွားလို့မရသေးဘူးပေါ့နော်။နေနေလုံခြုံရေးရဟိုကံကြက်တွေနည်းနည်းရှိတဲ့ဆိုစစ်စစ်တစ်ဆက်လက်တဲတာပြုတာလုံးလို့မရသေးပါဘူး။အခုကတော့အဲ့ဒီစစ်စစ်ပန်းစည်းတာတွေအဲ့လိုဖြစ်မှဆိုတော့မသွားရေးမလာရေးဖြစ်နေပေါ့ဘလို့ဆိုရင်တေပို့ဆောင်ရေးဒီမကောင်းတဲ့ခါကျတော့ဒီပန်းနေရခါလေပုံမှန်မစစ်စစ်မှုဖြစ်နေတာပေါ့နော်။ကုန်စည်စစ်မှုပုံမှန်မဖြစ်တဲ့အတွက်နည်းနည်းအခက်အခဲရှိတာပေါ့။အဲ့မှန်နေတက်တယ်။နော်ဈေးကိုမရောင်းကြမရှိတော့အဲ့လိုလူပြောကြတယ်ကူလေ။ဈေးတွေလည်းအကုန်ဆိုင်နေလည်းအကုန်ပိတ်ထားတယ်။ကျွန်တော်တို့ဖက်ကတော့ဟိုညွန်နယ်အဆင့်ပြည်နယ်အဆင့်တော့ဘာမှကိုလုံးလို့မရတော့ဘူးနော်။ပြည်တော်စုကနေဒီလိုလမ်းကြောင်းဟိုရှင်းပေါအောင်တော့ပြည်တော်စုကကူညီပေးမရမယ့်အနေထားပဲ။ကျွန်တော်တို့လောလောဆယ်မှာတော့ပြည်စီမှာတော့ဒီအုပ်ချုပ်ရေးစနစ်တရားကုန်ဟိုစနေကြစီမံခန့်ခွဲကိုနည်းနည်းထပ်နေပါနော
်ရခိုင်မြောက်ပိုင်းကမင်းပြမျိုးနဲ့ပန်းမြောင်ချေရွာနီးမှာဆွေရတက်တဲ့အဖွဲတို့ဒီကနေ့မနက်ပိုင်းကတိုက်ပွဲပြင်းထန်နေတာကြောင့်ပန်းမြောင်ချေရွာကဒေသခံတရာလောက်ဘေးလွတ်ရွာကိုထွက်ပြေးနေကြရတယ်လို့ပန်းမြောင်ဒေသခံတူကပြောပါတယ
်မြန်မာတပ်မတော်ကသူတို့လာတဲ့စိုက်ကုန်းမှာရွာသားတွေကိုအကုန်လုံးလေခေါ်ဆိုင်လိုက်ဒီမှာတနေ့တည်းအမြောက်တင်နဲ့ပြေးလိုက်တဲ့ရွာသားတွေကအကုန်လုံးပြေးနေရပါတယ်ထိခိုက်တန်ရတာတော့မရှိပါဘူ
းဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေကြောင့်မီးလောင်တော့ခဲ့တယ်ရသေးတော်မျိုးနဲ့ကြောက်တန်းချေရွာမှာလည်းဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြာရောက်ခဲ့တာကြောင့်နေအိမ်တွေကိုမီးဆက်လက်လောင်နေတယ်လို့ကြောက်တန်းချေရွာကထွက်ပြေးလာတဲ့ကိုစုံမင်းနိုင်ကပြောပါတယ
်ကျွန်တော်ဟိုတန်းဟိုတရက်နေရက်လောက်ကကျွန်တော်တို့24ဆောင်လောင်တယ်မီးကဟိုဒီဘက်ကလက်နက်ကြီးနဲ့ပြစ်တဲ့အားတွေဒီတိုင်းပထမနေ့လောင်တဲ့အခါတော့နေနဲ့လည်းလာနေနဲ့လာပြည်တယ်အဲ့ရနေပြီးတော့ဟိုဒီအစနဲ့ဆွဲပြီးလောင်တယ်မှာကျွန်တော်တို့ဒီတစ်ဖက်တည်းဝန်တော့တစ်ဖက်တည်းအဲ့ရောအပြင်ဘက်နားလောက်က24အိမ်ပါသွားတယ်အဲ့ဒီအတိအကျကူးချီမငြိမ်းသေးဘူးဟိုလူလည်းမရှိတဲ့အခါကျတော့မီးငြိမ်းဖို့ကလည်းမီးဝိမ့်မဲ့လူမရှိဘူးအဲ့ဒါနဲ့မီးလည်းမသေးသေးဘူးလို့ပြောတယ်နောက်ပြီးတော့ဒီနေ့တစ်ဆောင်ဆက်ပြီးတော့လောင်တယ်
ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာဒီကနေ့ထိတိုက်ပွဲတွေပြင်းထန်နေတယ်လို့အေအေဖွေပြောခွင့်ရခိုင်ဒုခကပြောပါတယ
်မြောက်ဦးမြို့နယ်ပို့ဖြူကျွန်းနဲ့ဒီမင်းပြမြို့နယ်ပန်းမြောင်းရွာအကြားမှာဒီစစ်စင်ရေးထွက်လာတဲ့ဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုနဲ့နေပြီးတော့ဒီကျွန်တော်တို့ရခိုင်တပ်တို့တိုက်ပွဲတွေဒီ၄မြို့မြေအတွင်းမှာဒီမနေ့7နာရီခွဲမှာဒီမဏိအနေငယ်ကြာထိတွေ့မှုဖြစ်ပွားခဲ့တာရှိတယ်။နောက်တစ်ခုကတော့ဒီမြောက်ဦးမြို့နယ်ပြည်ပင်ရင်းရွာနဲ့ဒီပေါတိုးပြင်းရွာအကြားကားလမ်းအနီးမှာမနေ့7နာရီ50မိနစ်ကဆက်တင်ပြီးတော့ဟိုမဏိအနေငယ်ကြာထိတွေ့မှုဖြစ်ပွားခဲ့တာရှိတယ်။မနေ့6နာရီ20ကဆက်ပြီးတော့ဒီပလဲဝါမြို့နယ်မီးရှောင်းတကားအနီးဒီဂျူဟာကုန်းရဲ့ဒီအနောက်မြောက်ဘက်မှာတနာရီကျော်လောက်ကြာအောင်ဒီအပြန်အလှန်ပြစ်ခတ်မှုဖြစ်ပွားတာရှိတယ်။ဒီခိုးကြောင်ခိုးခွဲဟိုလာပြီးတော့လုံနေတဲ့ဒီမြမတမ်းမတော်ကြီးကစစ်တင်ဖို့ဟိုစစ်တင်ဒီဇဲနှစ်စီးပေါ့နော်နောက်ဒီအမြန်စစ်ရည်3စီးပါတဲ့ဒီရေရင်အုပ်စုကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒီ나ယီဝဲလောက်ဟိုတိုက်ခိုက်ခဲ့တာရှိတယ်အဲ့ဒီမှာဒီထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးလုံးစီမသိရသေးဘူးလား
ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲရှင်တွေနဲ့ပတ်သက်ပြီးမင်းမြန်ဖို့တက်မလို့တတိမှန်ပြန်ကြားရေးဖွင့်တဲ့နောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်အရသာထိခိုက်ဒေဆုံးဒဏ်ရာရတာတွေများပြားနေတယ်လို့နေရာစွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်ဦးရဲဟာလည်းတသိန်း2000ကျော်အထိရှိနေတယ်လို့စစ်ဆောင်တွေကိုစည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကထုတ်ပြန်ထားပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းပြည်နယ်တို့ကတိုက်ပွဲဖြစ်ရာဒေသတွေမှာဒေသခံတွေနဲ့စစ်ဘေးရှောင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုကိုသက်နိုင်စုံစမ်းတင်ပြခဲ့တာဖြစ်ပါရဲ့ရှင်။ရှမ်းပြည်နယ်တောင်ပိုင်းမှာလည်းအခုလိုရခိုင်နဲ့အလားတူအခြေအနေမျိုးနဲ့ရင်ဆိုင်နေရတာရှိပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ထဲမှာအစိုးရစစ်တပ်နဲ့အပြစ်ရ NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားကတိုက်ပွဲတွေအတွင်းစစ်ဘေးရှောင်ရွာသားတွေဟာစားတောက်ရေးအခက်အခဲနဲ့စပြီးတော့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒေသတွင်းမှာလည်းနှစ်ဖက်တပ်တွေအသင့်ပြင်ထားပြီးစစ်ရေးတင်းမာနေတာကြောင့်စစ်ဘေးရှောင်တဲ့သူတွေဟာကိုယ့်ရဲ့ကိုယ်ရွာကိုမပြတ်နိုင်ကြသေးပဲဖြစ်နေတဲ့အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါဖေဖော်ဝါရီလကုန်ပိုင်းနဲ့မတ်လ3ရက်နေ့အထိ မိုင်းကိုင်မြို့နယ်ဟန်ငန်ကျေးရွာအုပ်စုကုန်းကြောင်ဖာစာကျေးရွာတွင်ပြစ်ခတ်တိုက်ခိုက်မှုကြောင့်တိန့်ချောင်လာတဲ့ရွာရာ300ခန့်ဟန်ငန်ကျေးရွာဖုန်ကြီးကျောင်းမှာခိုးလုံနေရပြီလက်ရှိစားတောက်ရေးခက်ခဲရှိနေတယ်လို့
သူတို့ကိုကူညီပေးဆောင်နေတဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်စိုင်းပံကပြောပါရယ်စားဖို့တောက်ဖို့ဆိုတော့အခက်အခဲစဖြစ်လာပြီပေါ့နော်ဖြစ်ပြတာတော့လေစပိုက်တိုင်းမှာတော့ပါလာတော့ကုတုံးလေးရဲ့ဆိုသူတို့ခဲတော့တွေ့လာပြီအဲတပုတ်ပေါ့ကိုကျွန်တော်တို့အဲ့ဒီဖုန်ကြီးကျောင်းမှာပဲအရင်းသဖို့တော့300ပုံကြီးရှိတယ်နော်ဒါပြင်ဒီစစ်ဆောင်တွေနေရပြန်ရေးမှာကိုလည်းတမတော်ကတားမြစ်ထားတယ်လို့
Kedalu, Asi Sf Bagaro, Turune Taipo Chitam Hobe, Tamroga, Yua Dringo, Lenin Pietalu, Yoware, Hangan Joya Usu Taipo Jiao, GD Munet Rimale, Sichang Tia Chausel, Yashi Nidalu, GD Munet Messananega, Pineluto Kusele, Sain Sam Minga, Yoware,
GD Munet Majaro, Nasashi and Nigre Shanglada, Diane Chausel Joshida.
ແລະແມ່ນຕຊຸດີດີເດເດມັນຫນີບໍ່ເນາະໂຫນີ້ຈະຢາຊື່ມືໄປອີມາລາຄູລົງຈະລະຈ້າປີກະແດ່ເພວາຍລະ 29 ຫນີກາມັນກາຍມືນະຫັງງາຍຈືຍອຸສຸຕື່ນຊີລ້ວຍດົງຕອງຈໍມາມຽນມາສິດັດແນ່ຕອງປາຍຊັ້ນແລະນະກາຍອາຊີອັດເຊັດເພດໂຕໄຕປ່ວຍປຽນຫນັງແຄ່ໄປແມ່ນောက်ປາຍນະພັດຫນີໄນມູຍາອາຊີອັດເຊັດເພດກະຕັດປ່ຽນສຸບໄປແຄ່ວ່າແດ່ຕາໄປແມ່ລ້ວຍດົງຕອງຈໍມາລະນောက်ສຸບໄປລະພີ້ພີ້ແລະຊິມາດໍມັນກາຍຈີດີແນ່ເບັດມານະພັດຕາຍອາໄປຊຸຫມູດີຊີຫນີແດ່ລູ
ဒီတောင်စုအင်စတီကျူတူတည်တနာဌာနတာဝန်ခံစိုင်းထွန်းအောင်လွင်ကပြောပါတယ်လောလောနဲ့နောက်ဆုံးအခြေအနေတရားတော့ဒီဖေဖော်ဝါရီ22ရက်နေ့ကပြည်သူ့ဖွဲ့ရင်း၂၀ကွန်ရက်တိုက်ပွဲနဲ့ပတ်သက်ပြီးနှစ်ဖက်တက်တဲ့အဲ့ဒီဂွန်တွေကိုထည့်ထားတဲ့ခါတွေကပြန်ပြီးထုတ်လို့ရတဲ့အခြေအနေမျိုးမတွေ့ရသေးဘူးဗျအာဆီယံဆက်ကဆုတ်ပေးတဲ့စကားအဲ့ဒီလွယ်တွန်းလို့တောင်းပေါ်ရနေတဲ့ဆ
ုပြောလို့ရတာပေါ့နော်
RCSSA SSC ဖွဲ့ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးပြီးတာဖွဲ့တစ်ခုဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တိုက်ပွဲမကြာခဏဆူဆူလို့ဖြစ်ပွားနေပါတယ်။ဒီလိုပဋိပက္ခတွေရပ်တန့်နိုင်ဖို့မြန်မာအစိုးရကနေကြားဝင်ဖြေရှင်းသင့်တယ်လို့စိုင်းထွန်းအောင်လွင်ကထောက်ပြပြောဆိုပါတယ်။အလားတူတခြား NCA ပြည်ရဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစည်းရုံး KNU သတ်မဟာငါဖာပွန်ဒေတာဘက်မှလည်းအောက်ခြေ KNU သတ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားစည်းရေးသိမ်းမှနေစေဖြစ်ပါတယ်။ဖေဖော်ဝါရီလပိုင်းမှာဖာပွန်ခရိုင်တွင်လမ်းဖောက်လုတဲ့မြန်မာစစ်တပ်နဲ့ KNU တို့ကြားတိုက်ပွဲဆင်နေကြောင်းဖလာခုရဲမှုဘလော့နဲ့ခေပူဒေတာခန့်ရွာသား2000ကျော်စစ်ပေးသိမ်းရှောင်နေရပြီးတောရောင်ထဲမှာခိုးအောင်နေရပါတယ်။ဒီမတ်လ2ရက်နေ့ကနေ3ရက်နေ့ထိထိုင်းနိုင်ငံတွင်မှကျင်းပခဲ့တဲ့ NCA ပြည်ရဆယ်ဖွဲ့ခေါင်းဆောင်အစည်းအဝေးတွေမှာလာမဲ့23ရက်စုပင်လုံညီလာခံမှာတင်ပြမဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီအထက်မှာအဓိကကတော့အစိုးရနဲ့တိုင်းတာလက်နက်ကန်ဖွဲ့တွေကြားမပြေလည်သေးတဲ့တပ်ပိုင်းဆိုင်ရာကိစ္စတွေဆွေးနွေးသွားဖို့လည်းရှိနေပါတယ်ခင်ဗျာ။